မင်္ဂလာပါရှင်ဒီတစ်ခေါက်တော့အနောက်တိုင်းအနုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကြအဖြစ်ပျက်တွေအကြောင်းပြောပြချင်ပါတယ်နာမည်ကျော်ရုပ်ရှင်မင်းသားကြီးကေဗင်စပေးစီတယောက်ကတော့လိန်ရှုပ်ရှင်ကိစ္စတွေနဲ့နာမည်ပြက်ခဲ့ရပြီးတဲ့နောက်အောက်ဂုလာမှာပဲပြိသက်ရှင်မှောက်ပြန်ပြီးထွက်လာခဲ့တာပါတချင်ကအောင်မြင်ကြော်ကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လောဝေသမားတယောက်အကြောင်းဆက်ဆူထားတဲ့ကြပြကိုပြိသက်ရှင်မှောက်မှာရွတ်ဆိုပြခဲ့တာဖြစ်ပါတယ်သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတူကိုလိန်ဆော်ကားမှုလုပ်ခဲ့ဆိုတဲ့ဆွဆွဲချက်ကြုံရပြီးတဲ့နောက်သူ့ရဲ့တရင်တွေအတန်တင့်နေကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အဲ့ဒီအမှုလေးပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားကြတာပါ။ဒီကိစ္စမှာဆွဆွဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲငြင်းဆုံနေကြတာဖြစ်ပါတယ်။ဗီဒီယိုနာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွှန်တွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ကြားခဲ့တာပါ။သူအဲ့ဒီဇာတ်ညွှန်တွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးရေးထားရတာဖြစ်တယ်လို့သူကပြောပါတယ်။သူ့ရဲ့ဇာတ်ညွှန်တွေပြန်ရမရတော့မသိရပါဘူး။ Bohemian Rhapsody ရုပ်ရှင်ဒါရိုက်တာ Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရအပြုအမူတွေနဲ့ဆွဆွဲခံရလို့2019ဗြိတိသျှရုပ်ရှင်နဲ့ရုပ်မြင်သံကြားအမှုပညာအကယ်ဒမီ BAFTA ရဲ့တိကျစဉ်ကဖျက်ခံရပါတယ်။ဒီဒါရိုက်တာကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ၊ဇာတ်ညွှန်ဆရာ Anthony McGannan တို့နဲ့အတူအဲဒီရုပ်ရှင်တွေဗြိတိသျရုပ်ရှင်ထူးဆွန်မှုအမျိုးအစားတွေတည်ကြွရွေးချယ်ရတာဖြစ်ပါတယ်။ဒါမဲ့လည်းသူဟာလိမ္မာတော်တရပြုစုမှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေစိုင်းငံ့ခံရတာပါ။သူကတော့အဲဒီဆွဆွဲမှုတွေကိုညှင်းဆိုခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်နေ့မှာတော့ဗြိတိသျှတန်းထောင်ကျွယ်တဲ့ Richard Branson ကကုညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်ကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကုညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာ
ပါ What we're hoping is that the authorities in Venezuela will see this
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖြော်ဖြေပွဲကိုဗင်နီဇွဲလာအနာပိုင်းတွေအမြင်တက်လိမ့်မယ်လို့ကျွန်တော်ပြောလိုက်ပါတယ်။လာကြည့်တဲ့သူတွေထဲမှာဗင်နီဇွဲလာနိုင်ငံသားတွေအများစုပါတာပါ။နိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ်
။သူစီစဉ်တဲ့ဖြော်ဖြေပွဲမှာနိုင်ငံတကာအမှုပညာရှင်35ယောက်ပါဝင်ဖြော်ဖြေပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်တရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံတွင်းမှာစားရမယ့်တားရမယ့်အခြေအနေဖြစ်နေပေမဲ့လည်းဗင်နီဇွဲလားတံတားကတော့နိုင်ငံတကာအကူအညီမလိုချင်ဘူးဆိုပြီးတွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ပြဲရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ခါရီချန်မီတာစုတွေကအငယ်ဆုံးသမီးဖြစ်တဲ့ကိုင်လီဂျန်နာကတော့ကို့ဖကိုကြီးပွားလာတဲ့အငယ်ဆုံးတန်းထောင်ကျဲတတိမလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်အသက်27နှစ်ပဲရှိသေးတဲ့ကိုင်လီဂျန်နာဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကိုစီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်900တန်းနေပြီလို့ Forbes ကပြောပါရင်သူ့ရဲ့ကျယ်ဝမှုကဒေါ်လာတန်1000ရှိတယ်လို့လည်း Forbes ကခန့်မှန်းပါတယ်ရှင်မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop ဘလော့ဂါမှာနာမည်ပြည့်အဖြစ်ပြက်တွေကြုံခဲ့ရတာပါလိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ခူးထားမှုပြီးတော့ပြည်ထစာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထင်အားစေခဲ့ပြီးတော့သူတို့ရဲ့အဆုရှင်အားကြီးပါချခြင်းခဲ့ရပါတယ်။ Sangri ဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အဆိုတော်ကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံသားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ထစာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအားလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အမှုပညာလောကကိုပါကြောခိုင်းသွားရတာပါနောက်ပြဿနာတက်တဲ့အဆိုတော်ကလည်းဂျန်ဂျွန်ရိုင်းဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆံတဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်သူကလည်းသူ့ရဲ့ကုမ္ပဏီကစာချုပ်ကဖျက်လိုက်ပါတ
ယ်ရုံးစပါးတဲ့ဆုံးမှုဆုံးတဲ့ဆက်လက်ဆူတာ
သူ့ရဲ့အပြုမှုတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝင်ချတောင်းပန်ခဲ့ပါတယ
်။ It's never about the media following you around because that's just, you know in part if you're a royal that's part of what you have to do.
နေပေါင်းနေတဲ့အတွင်းမှာပထမအဆုံးအချိန်ဖြစ်နေရုပ်မြင်သံကြားပဲလှည့်လာသူကတော့ဟောလိဝုဒ်နာမည်ကျော်မင်းသားကြီး George Clooney ဖြစ်ပါတယ်။ဗြိတိန်နိုင်ငံက Success မျိုးသားဗြိတိသျှတော်ဝင်မင်းသား Harry နဲ့မျိုးသားကတော့ Meghan တို့ရဲ့သားတော်လေး Archie မေလ6ရက်နေ့မှာမွေးဖွားခဲ့တဲ့အကြောင်းဇာတ်ရင်တွေပြောရိုက်ကူးထားတဲ့ မူရင် Catch 22ဆိုတဲ့ကဏ္ဍဝင်ဝတ္ထုကိုအသက်သွင်းရုပ်ရှင်ဖန်တီးတာမှာ George Clooney ပါဝင်ထားတာပါ George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ Willow Emerald ဟာ Harry တို့ဇနီးမောင်နှံနဲ့အပြင်မှာအထူးရင်းနေတာဖြစ်ပါတယ်ဘရစ်စတောင်ဝင်မင်းသားနဲ့လက်ထက်လို့မီဒီယာရဲ့ထိုးနှက်မှုကိုနေ့စဉ်ကြုံနေရတဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်ဘက်ကလည်းရက်တည်ပြီးတော့သူတို့မကြာခဏပြောဆိုပေးတတ်ပါတယ်။အခုသားတော်လေးမွေးတော့မီဒီယာတွေပို့တော်ဆိုးလာအောင်မယ်လို့ George Clooney ကပြောပါတယ်1990ပြည်လုံးနှစ်တွေမှာအထူးကြော်ကြားခဲ့တဲ့ဗီရိစာမျိုးသမီးပေါ့ဂီတာအဖွဲ့ဖြစ်တဲ့ Spice Girls ပြန်စုပြီးဖြော်ပြပွဲလုပ်တော့သူတို့အားပေးတဲ့နီနီဝေဝေကပြည်သက်တွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာတစုတစုရဲ့တွေ့ခဲ့ရတာပါ1996ခုနှစ်မှာကမ္ဘာဂီတာလောကမှာနာမည်ကျော်လာတဲ့ဗီရိစာဂီတာအဖွဲ့ဟာဗြိတိန်နိုင်ငံတလွားမျိုးတွေကိုလိုက်ပြီးဖြော်ပြခဲ့ကြပါတယ်မူလအဖွဲ့ဝင်9ယောက်ပါဝင်တာဖြစ်ပေမဲ့လည်းသူတို့တွေက Victoria Beckham ကတော့သူရဲ့လက်ရှိအောင်မြင်နေတဲ့ fashion designer အလုပ်တွေကြောင့်ဒီဖြော်ပြပွဲမှာပြန်ပြီးတော့မပါနိုင်ခဲ့ပါဘူး။ခင်မုန်းဖြစ်တဲ့အင်္ဂလန်ကဘောလုံးကျော်မ David Beckham နဲ့အတူကလေးလေးယောက်မွေးထားတဲ့ Victoria Beckham ကတော့သူ့ရဲ့တငယ်ချင်းမတွေဖြော်ပြပွဲအောင်မြင်ပါစေလို့ Instagram လူမှုကွန်ရက်အစာမျက်နှာမှာဆူတောင်းပေးခဲ့ပါတယ်။ This is the energy that we get from each other. I can't really ခုနှစ်ပိုင်းတွေအတွင်းကမ္ဘာခေတ်စာရေးစည်းကြောင်းတစ်ခုဖြစ်တဲ့ Internet Online လူမှုကွန်ရက်စာမျက်နှာတွေရဲ့အန်ရီကိုတော့ American ရုပ်ရှင်မင်းသမီးအဆိုတော် Selena Gomez က Cannes ရုပ်ရှင်ပွဲတော်မှာသတင်းနောက်တွေကိုပြောသွားခဲ့ပါတယ်
Social media has really been terrible for my generation. I understand that it's amazing to use your platform.
American ရုပ်ရှင်ဒါရိုက်တာ Jin Jarmusch ရိုက်ကူးတဲ့ The Dead Don't Die ဆိုတဲ့ဇွန်ဘီဖုတ်တရေရုပ်ရှင်ကမှာတော့အခုနောက်ဆုံးခေတ်ရေးကြီးမှာရှေ့ရောက်နေတဲ့ hipster တွေနောက်ပြီးတော့ American နိုင်ငံရေးနဲ့ပစ္စည်းမဲ့ပြီးတော့နောက်ဆုံးမှာလက်ကင်ဖုန်းတွေကိုစွဲလန်းနဲ့အခုခေတ်ကမ္ဘာကိုတယောပြော်ရိုက်ပြထားတာပါ Selena Gomez က Instagram စာမျက်နှာပေါ်မှာပြည့်သက်တန်150ရှိပြီးတော့သူကအဲ့လို Instagram ရဲ့ပြည့်သက်အများဆုံးရရှိထားသူတူဖြစ်ပါတယ်American ပြည်အောင်စုမှာဖိတ်ကြားသူများတည်တံ့ကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပါတော့ဘူးလို့မေလမှာစပြီးအတန်တွေထွက်ခဲ့ပြီးရင်တော့ပြီးခဲ့တဲ့ November မှာတော့တရားဝင်အတည်ပြုသွားပါတယ်။ကြောင်းမြင့်ရင်နာစီတဲ့အတွင်းငယ် Brazilia တွေဖိတ်ချုံမောလာပါတဲ့ Model တွေနဲ့နာမည်ကျော်တဲ့ဒီ Fashion Show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိပါတယ်။ဒါမို့လို့တခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret Company ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Elbran Science ကပြောပါတယ်။အရင်လောက်ပါတဲ့ Super Model တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Ambrio ဆိုတဲ့ Lily Aldridge တို့လိုမျိုးထိပ်တန်း Super Model တွေအတွင်းရန်တိတိလေးတွေနဲ့လက်လျှောက်ပြရတဲ့ဒီ Model Show ဟာအမျိုးသမီးတွေကိုချိုးနှိမ်ဆက်ဆံရရောက်တယ်။အခုခေတ်ကာလနဲ့သဟဇာတာမကိုက်ဘူးဆိုတဲ့ဝေဖန်တဲ့တွေကြဲကြဲလောင်လောင်ထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီကအခုလိုမျိုးဆုံးဖြတ်လိုက်တာပါ။ပြည်သက်ရဲ့အပိမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းတည်းမှာကြီးစုသူအရေးတွေကကြာဆင်းလာတာဖြစ်ပါတယ်။ Walt Disney ထုတ်လုပ်ရေးကပိုင်းတဲ့ ABC ရုပ်သံကထုတ်လွှင့်တဲ့ Victoria's Secret Fashion Show ကို2001ခုနှစ်မှာကြီးစုသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018မှာတော့ကြီးစုသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါတယ်ရှင်။ကျွန်တော်မှာတော့ကွယ်လွန်သူ pop အဆိုတော်ကြီး Michael Jackson ကွယ်လွန်မှု10နှစ်မြောက်အထိမ်းအမှတ်ကိုသူ့ရဲ့ချစ်တဲ့ပရိသတ်တွေကျင်းပခဲ့ပြီးတော့တစ်ချိန်တည်းမှာလည်းဒီနေ့2019အစောပိုင်းမှာထွက်လာခဲ့တဲ့သူ့ပုံမှာဆွဆွဲချက်တွေကိုညင်းဆိုဖယ်ချသွားခဲ့ကြပါတယ်။ HBO ရုပ်သံလိုင်းကရိုက်ကူးတင်ဆက်တဲ့ Living Neverland ဆိုတဲ့အစီအစဉ်မှာ Michael Jackson ကကလေးငယ်လေးတွေကိုမတော်တရော်ပြုကျင့်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပြထားပါတယ်။သူရဲ့ပြည့်တဲ့အုပ်စုတစုကဒါကိုစန့်ကျင်ပြီးတော့ဟောလိဝုဒ်လမ်းမကြီးမှာလမ်းလျှောက်ဆန္ဒပြခဲ့တာပါ။အိတ်စီဝဲရဲ့မှတ်တမ်းရုပ်ရှင်မှာတော့မိုက်ကယ်ဂျက်ဆင်ကသူတို့ကိုအသက်9နှစ်နဲ့10နှစ်အရွယ်တွေမှာလိန်စော်ကောင်းမှုတွေလုပ်ခဲ့ဆိုပြီးတော့အခုလူကြီးဖြစ်နေပြီဖြစ်တဲ့အမျိုးသားနှစ်ယောက်ရဲ့ပြောစကားတွေကိုရိုက်ပြထားပါတယ်ရှင်။တချိန်ကမဲကဘာဆုရခဲ့တဲ့အိန္ဒိယကနာမည်ကျော်ဘောလိဝုဒ်ရုပ်ရှင်မင်းသမီးပရိယန်ကာချောပရာနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာပဲသူနဲ့လက်ထပ်ထားတဲ့ခင်မောဖြစ်တဲ့အဆိုတော်နစ်ဂျိုနက်စ်တို့ဆုံတွေ့အလောင်းပါဆောင်ဝစ်စားစီရင်နိုင်သူတွေအဖြစ်နဲ့ People Magazine ကစက်တင်ဘာလမှာပဲရွေးချယ်လိုက်ပါတယ်။ဒီလိုနာမည်ကျော်ဇုံတွဲလိုက်အခုဆုချီးမြင်တာဒါပထမဆုံးချိန်ဖြစ်ပါတယ်။ Priyanka Chopra ဟာအခုတော့အသက်38နှစ်ရှိပါပြီ။သူကအိန္ဒိယနိုင်ငံကိုကိုယ်စားပြုပြီးတော့မေကဘာဆုရခဲ့တယ်လို့အဲ့နောက် Bollywood နဲ့အခု Hollywood ရုပ်ရှင်လောကအထူးပါအောင်မြင်ထိုးပေါက်နိုင်လို့ဖြစ်ပါတယ်ရှင်။အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လှစ်မှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်။ အဲ့ဒီမှာတော့နာမည်ကျော်အနုပညာရှင်တွေလည်းကြောင်းလဲမှုတချို့ကိုရဲရဲဝင်လှုပ်လာကြတာတွေ့ရပါတယ်။ဗြိတိသျှအဆိုတော်ဆန်စမစ်ကသူ့ကို he she ဒီလိုမျိုးသူ့သူမဆိုတဲ့ကြားမနန်သာမခွဲကြပဲဒေသံသူတို့ဆိုတဲ့အသုံးလုံးနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်။ Grammy ကိတာဆုရှင်အသက်28နှစ်အရွယ်ဆန်စမစ်ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ My pronouns are they them ဆိုပြီးတော့သူ့ဘာသူကြားမမခွဲကြတဲ့သူဆိုတဲ့နန်သာပဲသုံးလုံးပါမယ်။သူရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးနေပါမယ်။လုံးဝဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်အတွက်အားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တခြင်းနဲ့နာမည်ကြီးလာတဲ့အဆိုတော် Sam Smith ကပြောသွားပါတယ်။ဒီနှစ်2019ခုနှစ်နှစ်ကုန်ပိုင်းနောက်လောက်ရောက်တဲ့အခါမှာတော့ဘောကျော်ကိုရီးယား K-pop အနုပညာရှင်တချို့ခုဘကိုတက်တည်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထီးတလန့်ဖြစ်ခဲ့ရပါတယ်။ကာရာဆိုတဲ့နာမည်ကြီးကိုရီးယား K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော်ကူဟာရာရဲ့ရုပ်အလောင်းကိုနိုဝင်ဘာ24ရက်နေ့တနင်္ဂနွေနေ့ကတွေ့ရတာကြောင့်သူ့ကိုချစ်တဲ့ပရိသတ်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါ။အသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်အလောင်းကိုစိုးမျိုးတော်တောင်ပိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးခင်ကတော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရင်သူ့ရဲ့အလောင်းဘေးမှာလည်းသူ့ဘဝနဲ့ပတ်သက်လို့အဆိုးမြင်တဲ့စာသူ့ရဲ့လက်ရေးနဲ့ရေးထားတာတွေ့ခဲ့ရတယ်လို့စိုးမျိုးတော်ရဲတပ်ဖွဲ့ကပြောပါတယ်။အစားတွေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကိုကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်မှာအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါရဲ့။ကိုနဲ့ရင်းနှီးတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုဆန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့ဝင်ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲအခုလိုအဖြစ်အပျက်မျိုးနဲ့တည်ဆုံသွားခဲ့ရပါရဲ့။ကမ္ဘာဥရုယာတီအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်နိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးကြဆုံးပုဂ္ဂိုလ်ဖြစ်တဲ့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ခရတာသွန်ဘတ်ဟာယာတီဥရုအရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းယာတီဥရုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးအကျယ်ရခဲ့ပါတယ်။လူသားတွေတဲ့တခုတည်းသောအင်ကြီးအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေရတဲ့ပတ်သက်လို့တတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကဘာကြီးရဲ့အတန်းကိုနေဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်ဖြစ်တခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greater Thornback ကိုတိုင်းမြေ2019ခုနှစ်အထူးစားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့တိုင်းမဂ္ဂဇင်းကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ
် We are angry, we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.